ဟုတ်ကဲ့ပါခင်ဗျာရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီဥက္ကဋ္ဌဒုတိယဗိုလ်ချုပ်ကြီးရွတ်စစ်ဟာဒီနေ့နိုင်ငံရေးပါတီနဲ့တိုင်းရင်းသားပါတီတွေကခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့တာပါဆွေးနွေးမှုတွေမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဖက်ဒရယ်ပြည်ထောင်စုဖြစ်လာရေးတိုင်းရင်းသားပေါင်းစုံပါဝင်တဲ့ပြည်ထောင်စုညီလာခံကိုလွတ်လပ်စွာကျင်းပနိုင်ရေးမတရားသိမ်းပင်ဥပဒေတွေဖျက်သိမ်းပေးရေးစတဲ့ကိစ္စရပ်တွေကိုအဓိကထားဆွေးနွေးခဲ့တာတွေ့ရပါတယ်ဒီခန်းနာမှာဒုတိယဗိုလ်ချုပ်ကြီးရွတ်စစ်နဲ့သမရဦးသိန်းစိန်ဝင်းကြီးဦးအောင်မင်းတို့တွေ့ဆုံစဉ်အထက်ပါအကြောင်းအရာတွေကိုဘယ်လိုဆွေးနွေးပြခဲ့သလဲဆိုတာကိုပါတီကိုယ်စားလှယ်ခေါင်းဆောင်တွေကမေးမြန်းခဲ့တာပါဒုတိယဗိုလ်ချုပ်ကြီးရွတ်စစ်ကတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးပေါ်ဆောင်မှုလှုံ့ဆော်ပြီးရင်2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လည်ပြင်ဆင်လှုံ့ဆော်လို့ရနိုင်ပါတယ်လို့စကံပြန်ကတဆင့်ပြောပါတယ
်ဟာဟာအမွန်ဒန်ဘွန်မီဥပဒေ2000ပြန်နဲ့ဘွန်တာလီမန်ကွမ်ဘာဝမ်မဲဘာနဲ့ခါဟန်ဝါမတေးရ
ကျွန်တော်တို့ဒီ2008အခြေခံဥပဒေကိုမပြုတ်ဝင်မပြောင်းလဲဆိုရင်နိုင်ငံရေးပြောင်းလဲတဲ့နေရာမှာတော်တော်လေးအခက်အခဲမှာဖြစ်ပါတယ်2008အခြေခံဥပဒေကိုမပြောင်းလဲပဲငြိမ်းချမ်းရေးပေါ်ဆောင်လို့မရဘူးလားလို့လည်းမဆိုလိုပါဘူးပေါ်ဆောင်လို့ရပါတယ်ကျွန်တော်တို့တစုတစည်းတဲ့ငြိမ်းချမ်းရေးပေါ်ဆောင်မှုကိုလှုပ်ဆောင်ပြီးတော့မှလိုအပ်တဲ့အတိုင်းအခြေခံဥပဒေကိုတဖြည်းဖြည်းပြုတ်ပြောင်းလဲသွားဖို့ဖြစ်ပါတယ်နိုင်ငံတော်အကျိုးကိုကြည့်ပြီးတော့သမရဤဦးသိန်းစင်ကလည်းဒီ2008အခြေခံကိုပြင်ဆင်ဖို့လိုလားချက်ရှိမှာပါ
တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ငြိမ်းချမ်းရေးတိစောက်လာနိုင်ပြီဖြစ်တာကြောင့်ကိုလိုနီခေတ်လက်ကျန်ဖြစ်တဲ့မတရားအသင်းဥပဒေပုံမှန်တွေကိုလည်းပယ်ဖျက်ဖို့လိုနေပြီလို့ဒီခန်းနာကိုတက်ရောက်လာတဲ့ရှမ်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီဥက္ကဋ္ဌဦးခွန်ထွန်းဦးက RFA ကိုပြောပါတယ
်ကျွန်တော်တို့ဆက်နေဒီပါဝင်ပါလေအရွန်ဝိုင်းတူနာတော့ကေဗီတွေ့ကြပြကြပြပြဟာဆိုရင်18တက်ကိုရုပ်ပြီးဖို့နိုင်ငံရေးဆိုင်ရာပုံမှန်တွေလည်းရှော့တင်ပေးဖို့ဗျာမဆိုရင်နိုင်ငံရေးညာတယ်လို့400တက်ကိုလည်းနဲဒါဖြုတ်ပေးလိုက်ဒီဟာတခုစကားပြောတယ်ဆိုရင်ပြပြလာနိုင်ငံရေးကိုဒါထောက်ကူပြလာပဲလက်မမထိုးရသေးရင်လည်းဒါစကားပြောကြပြတယ်ဆိုရင်လက်မထိုးဖို့နော်ကြီးဆက်တာပေါ့ဗျာယုံကြည်မှုတရားမှုကိုများလာတာပေါ့ဥမာဒီလိုဆိုရင်မယုံမှုမလာရဲဘူးတောင်ဖြစ်မှာမဟုတ်မဖြစ်မှာဆိုရင်လည်းအခုလာပြီပဲတော့တခြားဖွဲ့တွေလည်းကျွန်တော်ကြံပေးထားပါတယ်ရှမ်းပြည်မှာရှိတဲ့ဖွဲ့တွေဥမာ SSPB လို့ဆိုမလာရဲသေးဘူးလေသူလည်းလာနိုင်အောင်တရားယူလည်းဥောင်းမင်းလည်းကျွန်တော်ပြောထားပါတယ
်ကရင်ပြည်သူပါတီကဥတီထွန်းလင်းကလည်းနိုင်ငံတော်အစိုးရဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးနေတဲ့အချိန်ဖြစ်နေတဲ့အတွက်မတရားအသင်းပုံမှန်တွေဟာတိုင်းရင်းသားတွေကိုနှိပ်ကွပ်ချုပ်ချယ်ဖို့ပြဋ္ဌာန်းထားတာဖြစ်တယ်လို့ဆွေးနွေးပွဲမှာထည့်သွင်းပြောခဲ့ပါတယ်
ဒီမတရားတဲ့အဖွဲ့ကြီးကကျွန်တော်တို့ဒီတိုင်းရင်းသားတွေပေါ်မှာနှိပ်ကွပ်ဖို့အတွက်ချုပ်ချယ်ဖို့အတွက်ပုံစံမျိုးနဲ့မြင်တယ်အမှန်ကတော့တရားကြီးပြတ်သိမ်းလိုက်ရင်ကျွန်တော်တို့ညီကိုတွေပဲဗျာဟလာကိုချင်းအခုဒီနိုင်ငံတော်သမ္မတရေးရတယ်ညီညာရေးဆွေးနွေးပွဲတွေလုပ်နေတဲ့အချိန်မှာသူတိုင်းရင်းသားလက်နက်ကိုင်ဖွဲ့စည်းနေသူအစုနဲ့သူညီညာရေးတို့ဒီဥပဒေကြီးကအပေါ်ကနေအတားအဆီးလို့ဖြစ်နေအဲ့ဒါကြီးပွင့်သွားလို့ရှိရင်ကျွန်တော်တို့ဆွေးနွေးရစကားပြောရလဲပွင့်လင်းပြောကြလို့ရတယ
်တကယ်လို့တိုင်းနာဖွဲ့စည်းတွေအားလုံးပါဝင်တဲ့ပြည်ထောင်စုညီလာခံတစ်ခုကို2015ရွေးကောက်ပွဲမှာတိုင်ခင်ကျက်ပနိုင်မယ်ဆိုရင်အဲ့ဒီကထွက်လာတဲ့ရလဒ်တွေကိုလွှတ်တော်အဆင့်ထိတင်သွင်းရမယ်ဆိုရင်အတီးပြုတ်ပေးနိုင်ပါမလားဆိုပြီးရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီ RNDP ကအထွေရင်မှုဦးဦးလာစောကလည်းတန်တရားရှိပါတယ
်ပြည်ထောင်စုညီလာခံကြီးတရက်ကို2015ရွေးကောက်ပွဲမှာတိုင်ခင်လုံးမယ်ဆိုတာကိုအစိုးရဘက်ကလည်းပြောနေတယ် UNFC နဲ့တိုင်းရင်းသားတွေဘက်ကလည်းပြောနေတယ်လက်တွေ့မှာငြိမ်းချမ်းရေးကိုအမတန်လိုချင်ပါတယ်ဆိုတော့ဗမာပြည်သူရဲ့ဂျာတတ်မှာရောဒီအယူဆဟာတိတ်မသိရဘူး။ဒါဟာအကောင့်ထဲပေါ်နိုင်ပါမလား။အဲ့ညီလာခံကြီးဖြစ်မြောက်ပြီဆိုတော့အဲ့ညီလာခံကြီးကသုံးဖြတ်လိုက်တယ်တကယ်တိုင်းရင်းသားဘုန်းဆုံးကိုလိုဗမာပြည်သူတရားလုံးတိုင်းရင်းသားဘုန်းဆုံးပေါ်ဝင်တဲ့ National Accord ပေါ် National Consensus တခုလို့ပြောတယ်။အဲ့ဒါတခါတဲ့အတီးပြုတ်မှလားဒါမှမဟုတ်လွတ်တော်တဲ့ကိုဖျက်ဆီးရအောင်မှလားလွတ်တော်တဲ့ကိုဖျက်ဆီးရအောင်မယ်ဆိုလို့ရှိရင်အဲ့ညီလာခံကလွတ်တော်အောက်ကိုရောက်သွားပြီလွတ်တော်ကအတီးမပြုတ်ဘူးဆိုရင်တော့ကျွန်တော်ဗမာပြည်ရဲ့အနာဂတ်မေးရဘူးလို့ဖြစ်ပါတယ
်ဒီဆွေးနွေးပွဲကိုတိုင်းရင်းသားနိုင်ငံရေးပါတီတွေအပါအဝင်အရက်ဖက်လူအဖွဲ့အစည်းတွေကကိုယ်စားလှယ်တွေတက်ရောက်ခဲ့ကြပါတယ်ခင်ဗျာ